မင်္ဂလာညနေခင်ပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့ညနေခင်6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနှောင်းလောပါအခုညနေခင်အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဟုပါညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်အောက်လွှတ်တော်မှာဆွေးနွေးမဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အာဖဂန်နောက်ပိုင်းမှာဒီနေ့မနေ့အယုံတက်ချင်မတိုင်ခင်တာလီဘန်ကုန်ရဲ့စီးရင်တက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပြေးသွားမှာပါ
။ကောင်းပါပြီရှင်။ကမ္ဘာပေါ်မှာပဋိပက္ခတွေကြောင့်နေရာရင်းကိုစွန့်ခွာထွက်ပြေးရသူပေါင်းဟာမကြုံစပွန်များပြားလာပြီးတော့ဒုက္ခသည်68တန်းခွဲထိရှိသွားပြီလို့ UNHCR ကပြောပါတယ်။
There's a person forcibly displaced now every 2 seconds. These are people that are fleeing not by choice, but because they have no choice.
UNHCR ပြောခွင့်ရသူ Christopher Boyan မှာရှင်နောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင်ဒီကနေ့ကြောက်ရွံ့တဲ့နိုင်ငံတကာဒုက္ခသည်များနေကိုကျင်းပခဲ့ကြတဲ့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းနေသူတွေရဲ့လက်ရှိအခြေအနေတွေကိုကြားမှာဖြစ်တယ်လို့ကချင်စစ်ရှောင်းဒုက္ခသည်တွေအတွက်တန်ဖိုးနဲ့အင်အားတွေကိုအစိုးရကတည်ဆောက်ပေးမဲ့အကြောင်းနဲ့ရုရှားအစိုးရဟာသူရဲ့စီးပွားရေးသတင်းဆိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံအကြောင်းတွေကိုနောက်ပိုင်းမှာကြားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်ကြီးဆွေးနွေးနေကြတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေချမ်းညက်ကိုထောက်ခံကြောင်းသမ္မတဒေါ်နယ်ထရန့်ကရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေနဲ့မနေ့ကတွေ့ဆုံချိန်မှာပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်ကိုတရားမဝင်ဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတရားခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်မူဝါဒတွေပေါ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲသမ္မတနဲ့ရီပပ်ဘလစ်ကန်အမတ်တွေတွေ့ဆုံခဲ့ကြတာပါ။နယ်စပ်မှာတတိုင်းကာယံမှုဥပဒေရဲ့အားနည်းချက်တွေကိုပြင်ဆင်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်ကိုပယ်ဖြတ်ဖို့နဲ့ဆွေဆင်မျိုးဆက်ပြည်ဝင်ရနေတဲ့အစီအစဉ်တွေကိုဟန်တားဖို့တွေအပြင်မိသားစုဝင်တွေကိုခွဲခြားထိန်းသိမ်းထားတဲ့နယ်စပ်ဒေသကပြဿနာတွေကိုဖြေရှင်းဖို့တွေပါဝင်မဲ့အောက်လွှတ်တော်ကလူဝင်မှုကြီးကြပ်ရေးဥပဒေမူကြမ်းတွေကိုသမ္မတကလက်ခံအတည်ပြုခဲ့ကြောင်းလည်းအင်ပီရိုဒုတိယပြင်ချာရေးရရှိရုရှားကပြောပါရယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်လို့အမြန်ဆုံးကိုက်တွယ်ဆောင်ရွက်ဖို့သမ္မတကတိုက်တွန်းခဲ့တဲ့အကြောင်းလည်းလွှတ်တော်မှမက်မေရော့စ်ကပြောဆိုလိုက်တာပါ။အောက်လွှတ်တော်အမိမြေလွင်ကျွေးကော်မတီဥက္ကဋ္ဌရီပပ်ဘလစ်ကန်ကိုယ်စားလှယ်မက်ကယ်မက်ကောကလည်းသမ္မတနဲ့တွေ့ဆုံမှုပေါ်အားရချင်းတဲ့အကြောင်းပြောဆိုခဲ့တယ်လို့သူနဲ့တူလွှတ်တော်မှပေါ့ကွတ်လက်တဲတို့ရေးဆွဲထားတဲ့ဥပဒေမူကြမ်းကိုသမ္မတကထောက်ခံကြောင်းလည်းပြောဆိုထားပါရယ်
ကုလသမဂ္ဂလူခွင့်ရေးကောင်စီဟာသူ့ရဲ့နာမည်နဲ့မထိုက်တန်တော့ဘူးလို့ပြောဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကအကြေညာပါတယ်။နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံဆိုင်ဝန်ကြီးဌာနမှလှုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလေးကလူခွင့်ရေးကောင်စီဟာလူခွင့်ရေးချိုးဖောက်သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဗက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။လူခွင့်ရေးကောင်စီဟာဣသရေလကိုစန့်ကျင်ဗက်လိုက်မှုကလည်းအမြင့်တွယ်နေတယ်လို့စွပ်စွဲပါတယ်။ကောင်စီမှာပြုပြင်ပြောင်းလဲရေးလုပ်ဖို့အမေရိကန်ဘက်ကပြီးခဲ့တဲ့နှစ်အတွင်းစ조사ခဲ့ပေမဲ့ဖြစ်မလာဘူးလို့လည်းသတ်မှတ်ကြီးကထပ်လောင်းပြောပါတယ်။ဗင်နီဇွဲလားတရုတ်ကျူးဘားနဲ့ကွန်ဂိုနိုင်ငံတို့ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးကောင်စီအဖွဲ့ဝင်တွေကိုကြည်ရင်လည်းအခြေခံအခြားဆုံးအခွင့်အရေးတွေကိုတောင်းလေးစားလိုက်နိုင်မှုမရှိတာကိုတွေ့ရမှာဖြစ်တယ်လို့သတ်မှတ်ကြီးကပြောပါတယ်။လူခွင့်ရေးကောင်စီဟာအရှက်မရှိသူတော်ကောင်းရောင်းဆောင်နေတာလို့လဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစထရီဖင်ဒူဂျယ်ရစ်ကလည်းတုံ့ပြန်ကြေညာချက်တစ်စောင်ကိုထုတ်ပါတယ်။ကုလသမဂ္ဂအထွေထွေချုပ်အနေနဲ့အမေရိကန်ပြည်ထောင်စုကိုလူခွင့်ရေးကောင်စီမှာဆက်လက်ပါဝင်ဖို့လိုလားပါကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီဟာကမ္ဘာတစ်လွှာအခွင့်အရေးတွေကိုကာကွယ်မြင့်တင်ပေးရမှာအလွန်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မြောက်ကိုရီးယားကဆောင်ကင်ဂျွန်ဟောစီးပွားရေးနဲ့တန်တမာရေးအဓိကမှာမဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးနောက်ဒီနေ့ပြုံရဲမြို့တော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့စင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်ထိပ်သီးတွေ့ဆုံမှုပေါ်တရုတ်သမ္မတရှီရှင်းဖင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားကဆောင်ကကျေးဇူးတင်စကားပြောကြားခဲ့ကြောင်းလည်းနိုင်ငံပိုင်ကိုရီးယားဘူသတင်းအေဂျင်စီကပေါ်ပြခဲ့တာပါ။နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ချစ်ချစ်ရင်းနှီးမှုခက်တဲ့တစ်ခုရဲ့ဝင်ရောက်လာပြီးဖြစ်ကြောင်းလဲမြောက်ကိုရီးယားကောင်ဆောင်ကပြောပါရတယ်။ဒီသမ္မတနဲ့နောက်ဆုံးချင်းတွေ့ဆုံပြီးဒီနေ့ပြန်လည်မထွက်ခွာခင်မှာပဲစိုက်ပျိုးရေးနည်းပညာဌာနနဲ့ရထားလမ်း ထိန်သိမ်းရေးဌာနတစ်ခုကိုလည်းတွားရောက်လည်းပတ်ပါရယ်မြောက်ကိုရီးယားကောင်ဆောင်ကတော့တရုတ်သမ္မတကမနေ့တုန်းကပဲပေကျင်းမြို့တော်မှာရှိတဲ့ပြည်သူ့ခန်းမမှာလက်ခံကျူဆူခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွဲဆမှုဟာကိုရီးယားကျွန်းဆွယ်ကနျူကလ িয়ার ပြဿနာကိုနိုင်ငံရေးအရာဖြစ်ရှင်းနိုင်မဲ့အရေးကြီးတဲ့ခြေလှမ်းတစ်လမ်းဖြစ်ကြောင်းနဲ့တွဲဆမှုရလဒ်တွေကိုအကောင့်ထဲပို့နိုင်မှုမျှော်လင့်ကြောင်းပြောဆိုခဲ့တယ်လို့လည်းတရုတ်သမ္မတကိုကူကွားပြီးသတင်းကဖော်ပြပါရယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်မှုနဲ့အပြန်အလှန်ဖြစ်ဖြင့်အမေရိကန်ကလုံခြုံရေးအတွက်အာမခံချက်ပေးဖို့မြောက်ကိုရီးယားအတွက်မချေနှက်စရာဖြစ်နေရတဲ့တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုဆန်းငံ့ထားဖို့လဲအမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ပထမဆုံးအချိန်ထိပ်သီးတွေ့ဆုံပွဲမှာသဘောတူထားကြတာပါဒီနိုင်ငံကမြောက်ကိုရီးယားခေါင်းဆောင်တွားရောက်ခဲ့တာအခုဒီချိန်နဲ့ပါဆိုရင်တော့ဒီနေ့အတွင်းမှာပဲ၃ချိန်ရှိသွားပါပြီဒီနေ့ဆုံးသတ်မဲ့ခီးစင်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုတော့ခီးစင်မဆုံးခင်တိုင်ခင်အထိတရားဝင်ကြေညာပြောဆိုတာမျိုးတော့မရှိပါဘူး
တရုတ်သွင်းကုန်တွေအပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအခွန်တိုးကောက်ဖို့ချင်းချောက်လိုက်တာဟာဆိုရင်အဆုံးစွန်ဖိအားပေးအကြက်ကင်မှုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုလိုက်ပြီးလက်တုံ့ပြန်မယ်လို့လည်းချင်းချောက်ထားပါတယ်တရုတ်အနေနဲ့လုံပုံကင်ပုံမပြောင်းလဲဘူးဆိုရင်တော့ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ကောက်ခံမဲ့အမေရိကန်သမ္မတထရန့်ရဲ့အစီအစဉ်ကိုမနစ်အင်ကာနေတုန်းကတရုတ်အစိုးရကတုံ့ပြန်တာပါဒေါ်လာဘီလီယံ50တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံဖို့သမ္မတကညွှန်ကြားထားပြီးဖြစ်ပါတယ်။အခုတခါဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်100ရာခိုင်နှုန်းကောက်ဖို့အမေရိကန်သမ္မတကစဉ်းစားတာဖြစ်ပါတယ်။ဒီပြစ်ဒဏ်ပေးဆောင်ရွက်မှုကိုနောက်လာအတွင်းဆောင်ရွက်ဖို့စီစဉ်ထားပြီးတရုတ်ဘက်ကလည်းတံပြန်ဆောင်ရွက်မယ်အနေအထားရှိနေပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနေ့မနေ့အာယုံတက်ချိန်တိုင်းကတာလီဘန်တပ်ဖွဲ့တွေရဲ့စီးနင်းတက်ခတ်မှုကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလယာယီပြစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်တပ်ဖွဲ့တွေတက်ခတ်ခဲ့တဲ့အထက်မှာအသေးပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ဘက်ကစ်ပြည်နယ်ပလာမကွပ်ခရိုင်မှာရှိတဲ့အာဖဂန်စစ်တပ်ကင်းစခန်းတွေကိုတာလီဘန်တွေစီးနင်းတက်ခတ်ရာကအပြင်းထန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေများခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။တိုက်ပွဲဖြစ်ရာနေရာကိုဥတီလာတဲ့စစ်ကားတန်းတွေကိုတာလီဘန်ရဲ့ချုပ်ကိုတက်ခတ်ခဲ့ရကအစိုးရတပ်ဖွဲ့ဝင်30တေဆုံးခဲ့တာဖြစ်ကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးအဗ်ဒူကာဖူဟာမလစ်ဆိုင်းက VOE ကိုပြောပါတယ်။ကပူးမျိုးတော်မှာရှိတဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောခွင့်ရတော့အာဖဂန်စစ်သား13ယောက်ကြာဆုံးပြီး10ယောက်ဒဏ်ရာရကြောင်းအတည်ပြုထားတာပါ။ဒေသခံလူမျိုးရေးဆိုင်ရာတာဝန်ရှိသူတွေကတော့အာဖဂန်စစ်သားတွေရဲ့တပ်ဖွဲ့တံပြန်တက်ခတ်မှုတွေကြောင့်တာလီဘန်စစ်သွေးကြွ15ဦးတေဆုံးကြောင်းပြောဆိုထားပါတယ်။သုံးရက်ကြာအပြစ်ခတ်ရစဲရေးကိုတာလီဘန်တပ်ဖွဲ့တွေဘက်ကတနင်္လာနေ့မှာရဆိုင်ခဲ့ပေမဲ့အစိုးရကတော့ပေါ်ဒူးနေ့မှာအဆုံးသတ်မဲ့တင်းတစ်ပတ်ကြာအပြစ်ခတ်ရစဲရေးကိုနောက်ထပ်10ရက်တက်တန်းတိုးထွားတာပါ။အာဖဂန်ပြည်ကအတွင်းတက်ခတ်နေတဲ့အုပ်စုတွေကြောင့်ယာယီပြစ်ခတ်ရစဲခဲ့တာ18တာအတွင်းဒီဒီချင်းဟာပထမဆုံးလည်းဖြစ်ပါတယ်တာလီဘန်ရဲ့အပေါ်စစ်စင်ရေးတွေကိုစံငတ်တဲ့စစ်စင်ကြောင့်ငြိမ်းချမ်းရေးအတွက်ဓာတ်ရိုက်ဆွေးနွေးမှုတွေမှာလမ်းပွင့်လာစေလိမ့်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတအက်ရွက်ကန်ဒီကပြောဆိုထားပါတယ
်အင်ဒိုနီးရှားနိုင်ငံဆူမတ်ဒရာကျွန်းကလူသီများကြော်ကြတဲ့ရေကန်ကြီးထဲမှာဒီသတင်းပါအစောပိုင်းကရုတ်ရေချင်းနစ်မြုပ်ခဲ့ပြီးတဲ့နောက်လူပေါင်း180ပျောက်ဆုံးနေဆဲဖြစ်ပါတယ်စတူယန်ကီလိုမီတာ1145ကျဲတဲ့ထိုပါရေကန်ကြီးတဲမှာကရုတ်ရေချင်းနစ်မြုပ်တာကိုတော့ရင်းငုတ်သမားတွေရေအောက်သုံးအဝေးရင်းဒရုန်းရှင်တွေတုံပြီးအနာပိုင်တို့ရှာပွင့်နေပါတယ်။ခီးတဲ့တွေဓာစင်နဲ့ချီတဲ့စိုက်ကဲတွေအပြည့်အချက်တင်လာတဲ့ကရုတ်ရေချင်းကပြီးခဲ့တဲ့တနင်္လာနေ့ညနေခင်းမှာနစ်မြုပ်ခဲ့တာပါ။ရေချင်းနစ်မြုပ်ပြီးတဲ့နောက်နိုင်ပိုင်းအချာမှာခီးတဲ့18ဦးကိုကယ်တင်နိုင်ခဲ့ပြီးနောက်ပိုင်းကယ်ဆယ်ရေးလုပ်ငန်းတွေမှာတော့လေပြင်းတိုက်ခတ်ပြီးလှိုင်းထန်တာကြောင့်နှောက်နှေးနေရပါတယ်ရှင်။
ဒီနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းအခြေခံအခွင့်အရေးတွေရရှိတောင်းဆိုဆန္ဒပြကြပါတယ်။ကောက်ဆက်ပစားမြို့မှာရှိတဲ့ကတူပလောင်ဒုက္ခသည်စခန်းမှာနိုင်ငံသားအခွင့်အရေးပါဝင်အခြေခံလူ့အခွင့်အရေးရရှိဖို့ဒုက္ခသည်တွေတောင်းဆိုဆန္ဒပြခဲ့ကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထဲကြုံခဲ့ရတဲ့ဖိပကတိကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူအများစုကတော့မြန်မာအနာပိုင်တွေကနိုင်ငံသားစစ်စစ်ခံမှုတတိကံကပြားတွေထုတ်ပေးနေပေမဲ့အစီအစဉ်အရလုံလောက်မှုမရှိဘူးဆိုပြီးဒုက္ခသည်တွေကလက်မခံဘဲစန့်ကျင်နေကြတာဖြစ်ပါတယ်။ မြန်မာဆွေကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုမကြသေးခင်တုန်းကလည်းမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လည်းကမြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်ကိုပြောဆိုခဲ့တာပါ။ဒုက္ခသည်စကန်တွင်ကဆန္ဒပြသူတွေကတော့ကုလသမဂ္ဂက9သိန်းကျော်လောက်ထိရှိနေတယ်လို့ခန့်မှန်းထားတဲ့ဘင်္ဂါဒေ့ရှ်ရောက်ဒုက္ခသည်တွေအတွက်နိုင်ငံတကာကကာကွယ်ဆောက်ရှောက်မှုပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်။ကမ္ဘာဒုက္ခသည်များနေ့ဖြစ်ထုတ်ပြန်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒေရဲ့ကြေညာချက်ထဲမှာတော့ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုနိုင်ငံတကာတိုင်းတန်နဲ့ဝန်ဝင်ပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းထားတာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရောယူ NHCR ရဲ့အစိုးရခန်းစာထဲမှာတော့မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းကပြပကတ်တွေကြောင့်နေရက်ဆွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်အရေတွေဟာစံချိန်ချိုးလောက်အောင်ဖြစ်ခဲ့ရကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတလောနေရက်ဆွန့်ခွာထွက်ပြေးရသူပေါင်းက68သန်းခွဲထိရှိခဲ့ပြီးအများဆုံးဖြစ်ခဲ့တဲ့9နိုင်ငံနဲ့မြန်မာနိုင်ငံဟာလည်းတနင်္ဂနွေဖြစ်နေပါဝင်နေတဲ့အကြောင်းလဲအစိုးရခန်းစာမှာဖော်ပြထားပါတယ်။
ရုရှားမှာချင်းပါနေတဲ့ကမ္ဘာဖလားပွဲစဉ်တွေမှာတော့အုတ်စုဘီပေါ်တူဂီနဲ့မော်ရိုကိုတို့မော်စကိုမြို့တော်ကလူးစနီကီကွင်းမှာအခုကစားနေကြတာမှာတော့ပေါ်တူဂီကတလုံးသွင်းထားပါပြီ။အုတ်စုပွဲအတွက်မော်ရိုကိုအသင်းကအီရန်ကိုရှုံးထားပြီးပေါ်တူဂီအသင်းကစပိန်နဲ့တရီကစားထားတာပါ။အခုပွဲမှာတော့ပေါ်တူဂီဘက်ကအနိုင်ရဖို့တေချာပေါက်လို့လည်းခန့်မှန်းထားကြပါတယ်။ဒီကနေ့ဒုတိယပွဲအဖြစ်ရုရှားမြို့တစ်ခုဖြစ်တဲ့ရော့စတိုနာဒါဦးမြို့မှာရော့စတိုကွင်းမှာအုတ်စုအေကဥရုကွေးနဲ့ဆော်ဒီအာရေဗျတို့မြန်မာစံတော်ချိန်ည9နာရီခွဲမှာကစားချမှာပါနောက်ဆုံးပွဲမြန်မာစံတော်ချိန်တကောင်းကျော်7နာရီခွဲမှာကစားမယ်အုတ်စုပြီးအီရန်နဲ့စပိန်ပွဲကိုတော့ခါဇန်မြို့ကခါဇန်ခွဲမှာကစားမှာပါအုတ်စုပွဲအတွင်းစပိန်ကပေါ်တူဂီနဲ့တည်ကစားပြီးတက်မှတ်ရထားတဲ့အချိန်အီရန်ကမော်ရိုကိုကိုအနိုင်ကစားထားတာကြောင့်တုံ့မှတ်ရထားပါတယ်ဒါပေမဲ့အခုပွဲမှာတော့စပိန်ကနိုင်မယ်လို့ခန့်မှန်းနေကြပါတယ်ရှင်
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ငေးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်ကမ္ဘာပေါ်မှာပဋိပက္ခတွေကြောင့်သူတို့ရဲ့နေရရင်းကနေဆွန့်ခွာထွက်ပြေးရသူပေါင်းဟာမကြုံစဘူးများပြားလာပြီးတော့ဒုက္ခသည်68သန်းခွဲတိရှိတယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြလိုက်ပါတယ်။2016ခုနှစ်ဇွန်လအတွင်းတုန်းက UNHCR ကနိုင်ငံတကာအစိုးရတွေအနေနဲ့ဒုက္ခသည်တွေကိုခွဲဝေလက်ခံကြဖို့ #withrefugees ဆိုတဲ့လှုပ်ရှားမှုနဲ့အတူတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီလိုတောင်းဆိုမှုအပေါ်လုံလောက်တဲ့တုံ့ပြန်မှုတော့အခုချိန်ထိမရရှိခဲ့ပါဘူး။ VOA သတင်းထောက်ဂျူလီတဘောပြပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြထားပါတယ်။
ဇွန်လ20ရက်နေ့မှာကြောက်တဲ့ကမ္ဘာဒုက္ခသည်များနေ့အတွက်ထုတ်ပြန်လိုက်တဲ့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာထဲမှာဒုက္ခသည်အရေအတွက်ဟာစံချိန်တင်များပြားလာတယ်လို့ဖော်ပြထားပါတယ် UNHCR ပြောခွင့်ရ Christopher Bryan က
There's a person forcibly displaced.
ဆက်ကမှာလူတယောက်နှုံးဟာသူတို့နေရရင်ကနေဆွန့်ခွာထွက်ပြေးနေရပါတယ်။အသက်ရှင်တန်ခြင်းနဲ့ဆိုရင်သူတို့မှာထွက်ပြေးရုံကလွယ်လို့တခြားရွေးစရာနည်းလမ်းမရှိတာကြောင့်ပါ။
စစ်ပွဲတွေပြည်ပခါတွေဖိနှိပ်ညှဉ်းပန်းမှုတွေကြောင့်အခုလိုထွက်ပြေးနေကြရတာလို့လဲဘွိုင်ယန်ကပြောပါတယ
် We've seen new conflicts arise
ကမ္ဘာတစ်လောအရင်ကဘာပြဿနာမှမရှိတဲ့နိုင်ငံတွေဒေသတွေမှာပြည်ပခါတွေတိုးဖြစ်ပွားလာတာကိုတွေ့ရပြီးတော့ဒီလိုအခြေအနေတွေကြောင့်လူတော်တော်များများဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်အားလုံးဟာကျွန်တော်တို့ခမည်းတော်လိုလူသားတွေဖြစ်ပြီးကံမကောင်းအကြောင်းမလှတဲ့အခြေအနေကြုံဆုံကြလို့အခုလိုထွက်ပြေးကြရတာပါ
အဓိကမှဒုက္ခသည်အဖြစ်ကြည်ကျင်းနေတဲ့ခံယူဖို့ရွေးချယ်ခြင်းမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တုံ့ပြန်ရမှာတော့လူသားဆန်းဆန်းကြည့်ရင်ဖြေရှင်းရမယ်ဆိုတဲ့အယူအဆကိုစွဲကင်ဖို့ဟာမလွယ်ကူလာပါဘူး။အစိုးရဟာဒုက္ခသည်ပြဿနာကိုဖြေရှင်းကင်တွေ့ရမှာလူသားချင်းဖြစ်တယ်ဆိုတဲ့ယက်တီချက်ထက်နိုင်ငံအလုံးစုံရေးရာကိစ္စရပ်တွေကိုထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ကြတယ်လို့ဆိုပါတယ်။ဒုက္ခသည်ဆိုင်ရာအမေရိကန်ကော်မတီဦးဆောင်ညွှန်ကြားရေးမှူးအက်စကင်ဒါနီဂက်ရှ်က
they don't see them
သူတို့ဟာလူသားတွေဖြစ်တယ်ဆိုတာကိုထက်မတွက်ပဲနိုင်ငံအတွက်ဝန်တုံးဖို့ဖြစ်တယ်ဆိုတာကိုပဲမြင်ရတာပါတကယ်တော့အစိုးရတွေဟာဒုက္ခသည်ပြဿနာအပေါ်စိုးရိမ်ထိလန့်ပြီးဒုက္ခသည်တွေကိုလက်မခံကြပါဘူ
းဒုက္ခသည်ပြဿနာဟာလွန်ခဲ့တဲ့260လောက်ကတည်းကစတင်လာတာဖြစ်ပြီးနိုင်ငံတကာအနေနဲ့ဒီပြဿနာကိုဖြေရှင်းဖို့လက်ရှောင်လာကြတာဟာအချိန်နည်းပိုဆိုးရွားစေတဲ့အကြောင်းဘွိုင်ယန်ကထောက်ပြပါတယ
် This really is a global problem it's a human problem
ဒါကမ္ဘာပြဿနာလူသားတွေရဲ့ပြဿနာပါကမ္ဘာနိုင်ငံတွေအနေနဲ့ဒီပြဿနာပေါင်းစုံအတွက်အတူပူးပေါင်းဆောင်ရွက်လို့ရမယ်အပြေပေါင်းစုံပူးပေါင်းရှာဖွေဖို့ကျွန်တော်တို့တိုက်တွန်းပါတယ်
ဒုက္ခသည်အရေးစပိန်နိုင်ငံရဲ့ကင်တွေပုံကိုစံနမူနာအဖြစ်ဘွားရင်ကပြောပါတယ
် The response that Spain showed
လူငယ်တဲ့တရင်ဘတ်တွင်ဒုက္ခသည်အများပြားတင်ဆောင်လာတဲ့နိုင်ငံတကာသင်းမောကိုစပိန်ကလူသားဆန်ဆန်ဂယုဏအပြည့်နဲ့ကန်းကက်ခွင့်လက်ခံလိုက်တာဟာပြယုတ်နမူနာကောင်းတစ်ခုပါပဲ
အခုချိန်မှာလူလူချင်းဖေးမှကူညီမှုတွေကနေအနာဂတ်ကဘာကြီးပေါ်ပုံရိပ်ကောင်းတွေထွက်ပေါ်လာစေမှာဖြစ်တာကြောင့်လူငယ်မျိုးဆက်သစ်တွေရဲ့တာယာလှပတဲ့မနက်ဖန်တိုင်းအတွက်ဒီကနေ့လူသားတွေအဆုံးဖြတ်ပေးရမှာဖြစ်ကြောင်းလည်းသူကပြောဆိုပါရခင်ဗျာ
ကောင်းအောင်တင်ပြတော်ရပါရှင်ဂျွန်လ20ရက်နေ့ဒီကနေ့ကြောက်တဲ့ကဘာဒုက္ခသည်များနေ့ကိုထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းခုနှစ်ခုလုံးမှာကျင်းပခဲ့ပါတယ်ဒီလိုနယ်စပ်မှာခလုံးနေရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာတွေလည်းအလုံးလောက်မရကြတော့သလိုအလုံးလုံးခွင့်လည်းမရကြတဲ့အတွက်ခက်ခဲတွေရှိနေကြတာပါဒီဒုက္ခသည်တွေအတွက်မြန်မာအစိုးရဘက်ကလည်းအလုတ်အကိုင်းနဲ့နေရာထိုင်ခင်းစီစဉ်မပေးနိုင်တဲ့အတွက်နေရပြန်ဖို့ဆိုတာလည်းမလွယ်ကူသေးပါဘူးအဖြစ်ဆုံးကတော့မအေးအေးမကတည်တင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ကကရင်နဲ့ကရင်ပြည်ဒုက္ခသည်စခန်းခုနှစ်ခုမှာခိုလုံနေကြတဲ့ဒုက္ခသည်တသိန်းနီးပါးဟာနေရရင်းကိုပြန်ဖို့အတွက်အခက်အခဲတွေရှိနေတာပါလက်ရှိမြန်မာအစိုးရဘက်ကလည်းသူတို့နေရရင်းကိုပြန်တဲ့အခါမှာနေထိုင်ရေးနဲ့အလုတ်ကိုင်းကိစ္စတွေကိုစီစဉ်ပေးနိုင်တာတွေမရှိဘူးဆိုပြီးဒီအပတ်အတွင်းမှာပဲလာရောက်ပြောကြားမှုတွေရှိတဲ့အတွက်နေရပြန်ဖို့ကအခက်အခဲတွေရှိနေတယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ
်ပြောရမယ်ဆိုတော့ကျွန်တော်တို့ကဘာမှမရှိဘူးပြန်ဖို့ကလည်းကျွန်တော်တို့ကတော်တော်ချဲ့ချဲ့ရှိတယ်လေကျွန်မအမ်ဘစီကအဲ့ဒီယူရီးယားမှာလာရနေတဲ့အမ်ဘစီကစကောင်းဝင်ပြီးတော့အဲ့ဒီပြန်ပြန်မဲ့လူတွေကသူတို့မေးတာပေါ့ဘာကံလို့ရှိရင်ရအိမ်ရှိတာအလောက်ကနေရှိတာတဲ့ရအိမ်မရှိလို့ရှိရင်တော့ကျွန်တော်တို့ကမလုပ်အိမ်နဲ့ပတ်သက်တာကျွန်တော်တို့ကမဆောင်မပြေးနိုင်ဘူးတဲ့အလောက်မရှိလို့ရှိရင်အလောက်ကံမရှိလို့ရှိရင်တော့ပြန်ရင်လည်းကျွန်တော်တို့ကလည်းလုပ်တယ်မပြေးနိုင်ဘူ
းဆယ်စုနှစ်သုံးခုလောက်နေထိုင်ခဲ့ရပြီးတတိယနိုင်ငံနေစီကိုလည်းမသွားနိုင်နေရက်ကိုလည်းပြန်ဖို့အတွက်ကနေထိုင်စရာအလောက်ကံတွေမရှိအောင်သာမကလုံခြုံရေးအတွက်ပါစိုးရင်ရတဲ့အတွက်ဒုက္ခတွေအများစုကတော့နေရက်ကိုမပြန်လိုကြပါဘူးဒီအတွက်လက်ရှိထိုင်းနယ်စပ်မှာပဲသူတို့အနေနဲ့တရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တွေရမယ်ဆိုရင်တော့အဆင်ပြေနိုင်မယ်ဆိုပြီးဒုက္ခတွေတူကပြောပါတယ
်တကယ်လို့ဒီထိုင်းရခွင့်ပြုမယ်ဆိုတော့ဒီထိုင်းထဲမှာသူတို့တရားဝင်ပေါ့နော်အလုပ်လုပ်ကြိုက်စားတော့ပြီးနေထိုင်ခွင့်ပေးတော့ပိုကောင်းတယ်နိုင်ငံခြားပို့ဖို့ကြတော့လည်းနိုင်ငံခြားကလည်းသူတို့ရဲ့ဘယ်လဲဥပဒေအစ်တွေနဲ့အလိုမျိုးအစိုးရတဲ့ပြောင်းတဲ့အခါမှာသူတို့ကအလုပ်ဒုက္ခတွေကိုတိတ်ပြီးတော့လျှောက်ထားခွင့်တိတ်မပေးတော့ဘူးလေအလိုမျိုးဆိုတော့ဥမာနိုင်ငံခြားမှာသွားနေမယ်ဆိုလို့ရှိရင်လည်းထားနေပြီးတော့တက်ကြီးပါဆိုလည်းပညာပြန်တေးရမှာအလိုမျိုးဆိုတချို့တွေကမနေမသွားချင်တော့ဘူးကိုဒီမှာပဲနေတာအနေသားကြနေပြီဆိုသူတို့ဒီမှာပဲနေရှင်တယ်ဒီမှာပဲလောက်ကင်စားရှင်တယ်အလိုမျိုးလူတွေရှိရပေါ့နော်လက်ရှိနေရာလေးမှာပဲတရားဝင်ပေါ့နော်အလောက်ကိုက်စားတော့ခွေလေးပြီးရင်တော့ပို့ပြီးအဆင်ပြေတာပေါ့ဒုက္ခတွေအတွက
်ဒုက္ခတွေကြီးရဲ့ဆန္ဒရိက္ခာတွေကလုံလောက်မှုတွေရှိလား
မလုံလောက်ပါဘူ
းဒုက္ခတွေစခန်းတွေကိုအဓိကဆန္ဒရိက္ခာတွေပံ့ပိုးကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ TPPC က2019ခုနှစ်ကစပြီးဒုက္ခတွေတွေကိုထောက်ပံ့မှုတွေဆက်မပေးတော့တဲ့အကြောင်းနဲ့မတန်ဆွမ်းသူတွေဒုက္ခိတတွေကိုပဲထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုပြီးအသိပေးထားကြောင်းကရင်ဒုက္ခတွေကော်မတီကဆိုပါတယ်ဂျွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကိုတော့ထိုင်းနယ်စပ်ကဒုက္ခသည်စခန်းခုနှစ်ခုလုံးမှာအခမ်းအနားတွေကျင်းပခဲ့ကြတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကဆိုပါတယ်
။အလို့စခန်းခုနှစ်ခုအတွက်လို့လုပ်ကြတာပဲ။စခန်းစခန်းကစခန်းရဲ့နော်ဆလုပ်တယ်လေ။ Can't comment တော့ Can't comment တော့စကားပြောတယ်။ဒီတော့ဂျန်နီရှာကစကားပြောတယ်၊ KRC လည်းစကားပြောတယ်၊ကစားဘွေတော့ရှိတာပေါ့
။ဟုတ်
။ Volleyball တို့ Football တို့ကနော်
။ကမ္ဘာတစ်ဝှမ်းလုံးမှာစစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2018ခုနှစ်အတွင်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက68တန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့လဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြည်တွင်းကနေထွက်ခွာပြီးတခြားနိုင်ငံတွေမှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်စုစုပေါင်းက 25.4 တန်းရှိတယ်လို့လဲဆိုပါတယ်
မအေးအေးမတင်ပြသွားတာပါခုတော့ကချင်စစ်ရှောင်းတို့ရဲ့သတင်းပဲဆက်ပါမယ်ဒီကနေ့ဂျွန်လ20ရက်နေ့မှာကြောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့အခိတ်ထိမ့်မှအဖြစ်အခမ်းအနားပွဲတွေကိုကျင်းပနေတဲ့တချိန်ထဲမှာပဲစစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေရယာနေထိုင်ဖို့အတွက်တံဖိုးနဲ့အိမ်ယာတွေကိုအစိုးရကနေပြောင်းရွှေ့နေထိုင်ခွင့်ပေးခဲ့ပါတယ်ငြိမ်းချမ်းရေးနဲ့အလံဝင်းနေတဲ့ကချင်ပြည်နယ်မှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အိမ်ယာဆောက်လုပ်ပေးဖို့အစီအစဉ်ဟာကောင်းမွန်နေဆိုပြီးလွှတ်တော်ကိုယ်စားလှယ်တွေကယူဆနေသလိုဒုက္ခသည်တွေအတွက်နေရပြန်နိုင် ရင်းနဲ့ပြန်လည်ထူထောင်ရေးဟာအဓိကလိုအပ်နေတယ်လို့လည်းကချင်နိုင်ငံရဲ့ပါတီကောင်ဆောင်တွေကရှုံးမြင်ပါတယ်။ PO အထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်အင်ကသတင်းပေးပို့ထားပါတယ်
။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကစစ်ဘေးဒုက္ခသည်အိမ်တောင်စုတွေအတွက်တံပိုးနဲ့အိမ်ယာ65လုံးကိုပြောင်းရွှေ့ခန္ဓာဖွင့်လွှတ်ခဲ့တဲ့အကြောင်းဝိုင်းမော်မြို့နယ်မဲဆန္ဒနယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးနော်လီကပြောပါတယ်
။ဆောင်စခန်းမှာရှိတဲ့လူတွေထဲကပေါ့နော်ကျွန်တော်အိမ်ချတရာကိုတံဖူးလေးအိမ်ရာကိုရှုပြောင်းပေးတဲ့အခမ်းအနားပေါ့ကျွန်တော်တို့ကအချင်းဒီနယ်မှာငင်းချမ်းရေးကပဲချင်ရမယ်ဆိုတာမသိဘူးပြည်သူတွေရတဲ့ NGO တွေရဲ့အကူအညီထောက်ပံ့မှုနဲ့ပဲဆိုတော့အဆင်မပြေဘူးတို့နေအိမ်ကိုပဲချင်ပြန်ရမယ်ဆိုတာလည်းမသိတဲ့အခါကျတော့အခုလိုမျိုးပဲပေါ့နော်အစိုးရကနေ IDP တွေအတွက်တည်တဲ့နေရာလေးတွေကိုစီမံခန့်ခွဲပြီးတော့တံပိုးလေးအိမ်ယာလေးစောက်ပေးပြီးတော့မှအခုဒီနေ့ပုံစံမျိုးလုပ်တာတော့အကောင်းဆုံးဖြစ်ပါတယ်လို့မျှော်လင့်တာပေါ့
ကျောင်းရှိနေဆိုင်ခွေအတွက်ဝိုင်းဝမြို့နယ်ကဒုက္ခသည်စခန်းတွေဖြစ်တဲ့တာဂရအတရတော်ဖုံးတော်ကြီးကျောင်းနဲ့ခတ်ချူကယ်ဆယ်ရေးစခန်းမိုင်းနာနှစ်ချင်းစတဲ့ကယ်ဆယ်ရေးစခန်းတွေမှာနေထိုင်တဲ့ဒုက္ခသည်မိသားစုတွေကနေမဲနှက်စနစ်နဲ့ရွေးချယ်ခဲ့တာပါဒုက္ခသည်စခန်းတွေထဲမှာအင်ချီ65အင်ချီဟာမိုင်းနာကြီးရွာနီးမှန်ပြကြီးရွာမှာဆက်လုထားတဲ့တံပိုးနဲ့အိမ်ယာကိုပြောင်းရွှေ့နေထိုင်ကြပြီလို့ဝိုင်းဝမြို့နယ် IDP စခန်းသွင်းရေးမှူးဦးတန်ဆဲကပြောပါရတယ
်။အရာဟုတ်တယ်အဲ့ဒါကိုရှင်ကနေခိုင်းတာပေါ့ဟာငါအိမ်ကเทคันโมจูเอลูนึกษาเด้เตินเชียนยาเด้สู้เอลูเมไนค้ายเน
่ตําพูเน่ไอ้ยามาณีไทตูฤณีเน่ณีขွေตาရှိပြီးไอ้เน่မြေခွေကိုရောင်းချခွေမရှိဘူးလို့လဲစကန်းတာဝန်ရှိသူတွေကပြောပါတယ်ဝိုင်းမုံမြွေနဲ့တွင်မှာစစ်ပေးဆောင်စကန်းများပြားရှိနေပြီးတောင်းနဲ့ချီတဲ့စစ်ဆောင်တွေဟာတတ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ကြားတိုက်ပွဲတွေကြောင့်တင်းချောင်လာရတယ်လို့ IDP စကန်းသွင်းရေးမှူးဦးတန်ဇဲကပြောပါတယ
်ခမန်းချေက၄၅ထောင်တော့အင်ချေပေါ့စခန်းကများတယ်20 30လောက်ရှိတယ်လူဦးရေက3-4တောင်းလောက်ရှိမှာသူတို့နေတဲ့နေရာမှာဟိုကမလုံခြုံလို့လေဆရာ
မိုင်းနာဒုက္ခသည်စခန်းနေရွာသားသူကတော့လက်ရှိနေရာချထားပြတဲ့နေရာဟာလုတ်ကင်စားသားဖို့အခက်အခဲရှိနေတယ်လို့လည်းဆိုပါတယ
်အခုအမှားသူတို့ပြေးတာ60 40ဆိုတာသူအခြေဘူးမို့တော့ဘာမှမထူးလေတော့အမှားလုတ်ကင်စားသားဖို့နေရာအခက်အခဲဖြစ်နေတော့
စစ်ဆောင်တွေအတွက်တံဖိုးနဲ့အိမ်ယာဆောက်လုပ်ပေးဖို့အတွက်ကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသားရေးဝန်ကြီးဌာနနဲ့ကချင်ပြည်နယ်ဆိုရလူကနေစီစဉ်ဆောက်လုပ်ပေးခဲ့တာပါလက်ရှိကချင်စစ်ပြည်ဒုက္ခသည်တွေအနေနဲ့နေရာပြန်နိုင်ရေးနဲ့ပြန်လည်ထူထောင်ရေးကိုယ်တော်လိုလားတယ်လို့ကချင်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကပြောပါတယ
်သူတို့ကိုခေတ္တနေထိုင်ဖို့ရန်အဆောက်အဦနဲ့တက်တက်ကြမ်းမရေးလူမျိုးရေးအများကြီးအဆင်ပြေအောင်ဆိုတော့မှခဏနေဖို့ပြီးထားတာဖြစ်တယ်ကျန်တဲ့အများစုကတော့နေရာပြင်လေရင်းနဲ့ပြန်လဲထူထောင်ရေးကိုပဲလုပ်နေတယ်ဒီလိုခေတ္တခဏနေတာတော့သူတို့သိကြမှာမလိုလားဆိုတော့ကျွန်တော်သိတယ်
ဒါပေမဲ့စည်ရေးပြိပခတ်တွေဖြစ်ပွားနေစေဖြစ်ပြီးငင်းချမ်းရေးနဲ့လှမ်းဝေးနေသေးတဲ့ကချင်ပြည်နယ်ဒေသတွေမှာစစ်ပြေးဒုက္ခသည်တွေအတွက်တံဖိုးနဲ့အိမ်ယာဆောက်လုပ်ပေးဖို့အစီအစဉ်ကောင်းမွန်တယ်လို့လည်းဒေသခံလှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်ကချင်ပြည်နယ်ဒေသတွင်2013ခုနှစ်ကစလို့တပ်မတော်နဲ့ KIU တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်ဒေသခံ3000နီးပါးဟာပြည်တွင်းနဲ့သရုပ်နယ်ဇက်တွေမှာထွက်ပြေးသိမ်းချောင်နေကြရပါတယ်ခင်ဗျာ
နိုင်ကွန်အိမ်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ပါမယ်ရုရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပွဲဟာဒေါ်လာ15ဘီလီယံအကုန်ကျခံစီစဉ်ကျင်းပတာဖြစ်တယ်လို့ရုရှားအစိုးရကပြောဆိုထားတဲ့အတိုင်းကုန်ကျမှုအများဆုံးပွဲဖြစ်ပါတယ်။ဒီအတွက်ရုရှားမှာအားကစားရုံတည်ကြီးတွေနဲ့မီယထားလမ်းသစ်တွေအတော်များများတိုးလာခဲ့ပြီးလေဆိပ်တွေကိုလည်းအဆင်မြင့်မွန်းမံပြင်ဆင်နိုင်ခဲ့တဲ့အပြင်ကမ္ဘာအလယ်မှာရုရှားရဲ့ပုံရိပ်ကောင်းလာစေဖို့အခွင့်အရေးတရားအရရှိတာလည်းဖြစ်ပါတယ်။ရုရှားအစိုးရဟာသူ့ရဲ့စီးပွားရေးသတင်းဆိုးတချို့ကိုဖုံးကွယ်ဖို့အတွက်ကမ္ဘာဖလားပွဲကိုအသုံးချခဲ့ပုံရတဲ့အကြောင်းမော်စကိုမြို့တော်ကနေ Henry Richwell သတင်းပေးပို့ထားတာကိုမခင်ဖြူတွေကတင်ပြပေးပါမယ်
။ဒီနေ့ကမ္ဘာဖလားပွဲအတွက်ရှိပီးသားအားကစားရုံတချို့ကိုပြန်လည်ပြင်ဆင်တာနဲ့အသစ်ထက်တိဆောက်တာတွေအတွက်ရုရှားဟာဒေါ်လာ3ဘီလီယံသုံးစွဲခဲ့ပါတယ်။အခြေခံအဆောက်အုံတိဆောက်မှုတွေအတွက်ကိုတော့ဒေါ်လာ10ဘီလီယံသုံးခဲ့တာပါ။ဒီလိုငွေကြေးကုန်ကျခံသုံးစွဲဖို့ကြံပါရဲ့လား။ရုရှားဆူရလိလာတုံးသက်ရေးစင်တာကပေါမောက်ခဂရီဂိုရီယက်ကအခုလိုတုံးသက်ပါတယ
် The discussion of efficiency of the championship in Russia like in Brazil
ရုရှားမှာဘောလုံးပွဲတွေဂံဖို့ကုန်ကျစရိတ်တကယ်တမ်းထိရောက်ရလာဆွေးနွေးကြတာကဘရာဇီးမှာမင်္ဂလာဆောင်ဝိဆုံအတွက်သုံးရတယ်လို့မျိုးပါပဲတစ်ဖက်မှာကဒါကလူရောလူရတဲ့လူတိုင်းပြောလို့လူတဲ့စီးပွားရေးရထိရောက်မှုကိုတိုင်းတဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့၃လတစ်ကြိမ်စီရင်ခံစာနဲ့တော့တိုင်းလို့မရတာသိကြပါတယ်ဒါရေရှည်ကြည့်ရမယ့်ကိစ္စပါ။ဟော်ကီတခုနဲ့ကစားတဲ့တိုင်းပြည်မဟုတ်တော့ပဲဘောလုံးပွဲတွေခေစားလာမယ့်တိုင်းပြည်ဖြစ်ဖို့လဲကျွန်တော်တို့မျှော်လင့်ပါတယ
်။2014ခုနှစ်ကဘရာဇီးနိုင်ငံမှာနောက်ဆုံးကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့ခြင်းတုန်းကဒေါ်လာ17ဘီလီယံကုန်ကျခဲ့ပြီး အခု၄နှစ်ကြာလာပြီးတဲ့အခါအဲ့ဒီမှာဘာအပြောင်းလဲမှသတိသာသာမတွေ့ရပါဘူ
း
ရုရှားနဲ့ဘရာဇီးကိုနှိုင်းရှင်ရရင်တော့ဒီမှာကအခြေခံအဆောက်အုံတွေကျွန်တော်တို့ထက်အများကြီးပိုကောင်းပါတယ
်ဘရာဇီးအသင်းပြည်သက်တူပြောတာပါအခုကမ္ဘာဖလားပွဲကျင်းပချိန်မော်စကိုမြို့တော်ကိုလာလေကြတဲ့ခီးသွွားဥယျာဉ်လောက်များတဲ့အရေးအတွက်မျိုးအရင်တုန်းကတခါမှမရှိခဲ့ဘူးသလိုဒီခီးသွွားတွေကရုရှားရူဘီငွေဘီလီယံနဲ့ချီသုံးကြမှာဖြစ်ပါတယ်။သတင်းလေးပတ်ပြီးလို့ဒီခီးသွွားတွေပြန်သွားကြပြီးတဲ့နောက်မှာလည်းဒီကမ္ဘာဖလားပွဲကျင်းပတဲ့အတွက်ရေရှည်အကျိုးကျေးဇူးတွေရလာဖို့မျှော်လင့်ထားတာပါ။ယူကရိန်းနိုင်ငံကိုကျူးကျော်ခဲ့တဲ့အတွက်သူ့ဘော်တန်ခတ်ပိတ်ဆို့မှုတွေရှိနေတဲ့တိုင်အောင်ရုရှားကတော့အခုကမ္ဘာဖလားပွဲမှာဒေါ်လာ15ဘီလီယံအကုန်ကျခံရင်းနှီးမြှုပ်နှံပြီးတော့ကမ္ဘာလည်းမှာရုရှားရဲ့ပုံရိပ်တက်လာအောင်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ
်။ဆော်ဗရီမညမောင်ညဘူဒူတီမီချီအိုဖ်ရှို
းဘူဒင်ကသူ့မှာရှိသမျှအင်အားနဲ့ဒီကိစ္စကိုအရေးမကြီးတဲ့ပုံဟန်ဆောင်နေပါတယ်။ပိတ်ဆို့တန်ခတ်တာတွေရှိပေမဲ့ဒီလောက်ကြီးကျယ်တဲ့ကမ္ဘာဖလားကိုကျင်းပနိုင်ခဲ့တယ်။ Syria စစ်ကိုဆက်ပြီးတော့ဆင်နွှဲနိုင်တယ်။ကမ္ဘာကကျွန်တော်တို့ကိုလာပြီးတော့စာတင်တယ်လို့လက်ချလာမပေးနဲ့ဆိုတာမျိုးပြလိုက်တာပါ။လူတိုင်းကလည်းပျော်နေကြပါတယ်။နောက်ဆုံးအချိန်မှာတော့ဒီလိုမျိုးပျော်နိုင်ဖို့သူရဲ့ကိုပိုင်ငွေတွေတုံးခဲ့ရတာပါလားဆိုတာသိလာကြတယ်။အခုဒါကိုစပြီးတော့ခန်းစားနေရပါပြီ
။အရင်ဆုံးခန်းစားရသူတွေကတော့အသက်အလယ်အလယ်အရွယ်ပိုင်းတွေပါ။ပြီးခဲ့တဲ့သတင်းပတ်ကမ္ဘာဖလားဖွင့်ပွဲနေ့မှာပဲအစိုးရကပင်စင်လဆာခန်းစားခွင့်အသက်အရွယ်ကိုအမျိုးသားတွေအတွက်အသက်60သတ်မှတ်ထားရကနေ65နှစ်ပြောင်းလဲသတ်မှတ်လိုက်ပြီးတော့အမျိုးသမီးတွေဆိုရင်အသက်55နှစ်ကနေ63နှစ်အထိကိုတိတိတသားတွန်းမြင့်လိုက်တာဖြစ်ပါတယ်။ဒီအတွက်ရုရှားအများစုခံရခံနေကြတယ်လို့အသက်63နှစ်အရွယ်အဲဗာကပြောပါတယ်
။ No может быть просто подумали, что
တာကမျော်လင့်မထားတဲ့ကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ဘလုံးပွဲတွေရှိနေတော့ဒီလောက်မြင်မြန်ကြီးဖြစ်လာလိမ့်မယ်လို့မတွေးခဲကြတာပါပဲ
။ကမ္ဘာဖလားဘလုံးပွဲဟာရုရှားလူငယ်တွေအတွက်တော့တင့်လွင်တောက်ပနေတဲ့အဆောက်အုံတကြီးတွေမမေ့နိုင်တဲ့အမှတ်တရတွေနဲ့လက်ဆောင်တစ်ခုရလိုက်သလိုပါပဲလို့ရုရှားတွေကပြောကြပါတယ်။ကမ္ဘာဖလားပွဲတွေကတော့တစ်လအတွင်းပြီးသွားတော့မှာပါ။ဒီကနေ့နောက်ဆက်တွဲကောင်းမွေစိုးမွေတွေဘလို့ဖြစ်လာမလဲဆိုတာကိုတော့လာမယ့်နှစ်တွေအတွင်းစောင့်ကြည့်ရမှာဖြစ်ပါရဲ့ရှင်
။မခင်ပြည့်ရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပေးချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီခွဲထိတက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြာရှည်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင်။
မြန်မာ့လူတော်ကိုယ်စားလှယ်ရဆွနေကြမယ်လူမှုကြီးကြပ်ရေးဆိုင်ဥပဒေချနေရက်ကိုထောက်ခံကြောင်းသမ္မတတော်နယ်ထရန့်က Republican လူတော်မတ်တင်နဲ့မနေ့ကတွေ့ဆုံညီမှာပြောလိုက်ပါတယ်မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်ကိုတရားမဝင်ရောက်လာကြတဲ့လူကြီးတွေနဲ့ကလေးတွေကိုတိကျခွဲပြီးထိန်းသိမ်းနေတဲ့သမ္မတထရန့်ရဲ့မူဝါဒပေါ်ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေကြမှာပဲသမ္မတနဲ့ Republican ကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြတာပါကွန်မကလူခွင့်ရေးကောင်စီရဲ့သူ့နာမည်နဲ့မထိုက်တန်တော့ဘူးဆိုပြီးလူခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနမှလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလူခွင့်ရေးကောင်စီကလူခွင့်ရေးချုပ်ပေါက်တဲ့သူတွေကိုအကာအကွယ်ပေးနေတာကြားပြီးဖြစ်ပြီးနိုင်ငံရေးအရာဖက်လိုက်တဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံနောက်ပိုင်းမှာဒီနှစ်မနေ့အယုံတက်ချင်တိုင်ခင်တာလီဘန်သဘုံတွေရဲ့စီးနင်းတက်ခတ်မှုတွေကြောင့်အစိုးရတပ်ဖွဲ့ဝင်30သေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ဤပွဲတော်ကာလအတွင်းတနင်္ဂနွေလုံးယာယီပစ်ခတ်ရစက်ထားခဲ့ပြီးတဲ့နောက်သဘုံတွေတက်ခတ်ခဲ့တဲ့အထက်မှာအသေးအပြောက်အများဆုံးလည်းဖြစ်ပါတယ်။ဘက်ဒစ်စီနယ်တွေကအာဖဂန်စစ်တပ်ကင်းစကန်တွေကိုတာလီဘန်တွေစီးနင်းတက်ခတ်ခဲ့ရာကအပြင်းထန်တပ်ပွဲတွေဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးမှုတွေအများပြားရှိခဲ့ကြောင်းလည်းဒေသခံတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်းကစီးပွားရေးနဲ့တန်တမာရေးရာဒီကမာမေးဖြစ်တဲ့တရုတ်နိုင်ငံကိုနှစ်ရက်ကြာတွားရောက်ပြီးတဲ့နောက်ဒီနေ့ပြောင်းရွှေ့တော်ကိုပြန်လည်ထွက်ခွာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲစင်ကာပူနိုင်ငံမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိုင်းဝင်တီးတွေ့ဆုံမှုပေါ်တရုတ်သမ္မတရှီချင်းဖင်ကအားပေးခဲ့တဲ့အတွက်မြောက်ကိုရီးယားကောင်ဆောင်ကကျေးဇူးတင်စကားပြောကြားခဲ့တဲ့အကြောင်းလဲမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားပို့သတင်းအေဂျင်စီကပြောဆိုခဲ့တာပါ။
တဲ့အချင်းချက်ကိုကောင်းလင်းကကြေညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ52 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသတရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.